ဟုတ်ကဲ့အမေရိကန်ရဲ့ NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ဆိုင်ရာလုပ်ပိုင်ခွင့်အဥပဒေထဲမှာတခြားဒေသကြီးတွေထက်အင်ဒိုပစိဖိတ်ဒေသမှာငွေပို့300ရဲ့ရည်ရွယ်ချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအ
င်ဒိုပစိဖိတ်ဒေသအတွက်9ဘီလီယံသာပုံဆွဲတယ်ဖြစ်ပါတယ်အဓိကတော့တဲ့တဲ့ပြောရရင်တော့အင်ဒိုပစိဖိတ်ဒေသဆိုတာကိုတဲ့တဲ့ပြောရရင်တော့အဓိကပြစ်မှတ်ကတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ပဲဖြစ်ပါတယ်သူ့ကို9ဘီလီယံသုံးဆွဲထားတယ်ယူကရိန်းနဲ့ဥရောပတစ်ခုလုံးပေါင်းတောင်မှ 4.3 ဘီလီယံပဲသုံးဆွဲထားဖြစ်ပါ
တခုလုံးတရုတ်ကိုပြင်မဲ့ထားတာရဲ့ဒီဟာတပိုင်းဖြစ်မြန်မာပေါ်ဖိအားပေးလာတာကိုလည်းဗိုလ်ချုပ်စော်မင်းထွန်းက
ကျွန်တော်နိုင်ငံကတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်အဲ့ဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလဲတွေ့နိုင်မှာဖြစ်ပါတယ်
ဒီပေါ် NUG အာဆီယံဆိုင်ရာသံမကြီးဥပိုလ်လှတင်ကတော့
ဖိအားတွေအကြောင်းပြောကြတဲ့ကိုကဖိအားတွေရဲ့တဲ့ရောက်မှုကိုသူတို့နားလည်စောင့်ကြည့်နေတယ်ဆိုတော့တစ်ဖက်ကဝန်ခံမှုကလည်းရှိနေတာပါသူတစ်ဖက်တော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝင်ရောက်ဆွဲဖက်မှုတွေတစ်ချိန်တည်းမှာတရုတ်ကိုလှမ်းပြီးတော့ချိန်တာပေါ့လေဒါတရုတ်ကိုအဓိကထားပြီးတော့ဒီကာကွယ်ရေးအသုံးစီတီကိုတွုံးမြင့်သုံးဆွဲတာတွေဟာဒီဒေသအတွင်းမှာအမေရိကန်အနေနဲ့ဝင်ပြီးတော့ဆွဲဖက်ချက်လက်ခြင်းတဲ့သဘောရှိတယ်ဆိုတာကိုသူတို့သိတယ်ဆိုတာကိုလည်းပြခြင်းပုံရပါတယ်သို့တော်လည်းပဲဖိအားတွေကိုအစဉ်အလာအယဂူးမဆိုင်ဘူးလို့ပဲပြောပြောဒီနိုင်ငံတကာမိသားစုရဲ့ထူးသဖြင့်တော့အမေရိကန်ပြည်ထောင်စုလိုနိုင်ငံတကာမဟာမိတ်အင်အားစုတွေနဲ့အများကြီးရှိတဲ့တိုင်းပြည်တွေရဲ့အကူအညီပူးပေါင်းဆောင်ရွက်မှုတွေမရဘူးဆိုလို့ရှိရင်တိုင်းပြည်တစ်ပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ဖြစ်ချင်တဲ့ကိစ္စတွေဟာတော်တော်ပဲခက်ခဲပါ
တယ်။ဒါပြင်မြမရေးသုံးသက်သူနဲ့တရုတ်ရေးလေလာထားသူဦးသန်းစိုးနိုင်က
NDA နဲ့ပတ်သက်ပြီးတော့အဲ့ထဲမှာဗမာနဲ့ပတ်သက်တဲ့နောက်ဆက်တွဲအဆိုပြုချက်တွေပါလာတဲ့အပေါ်မှာသူတို့ကအမေရိကန်နိုင်ငံဟာဗမာပြည်မှာဒီမိုကရေစီပြန်လည်ရရှိရေးတွေလှုပ်ရှားနေတဲ့အင်အားစုတွေကိုဆက်ပြီးတော့ဖြစ်နိုင်တဲ့နည်းနဲ့အားပေးသွားဖို့ကြိုးပမ်းနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်မှုတစုံတရာရှိနေတယ်ဆိုတာပေါ်လွင်နေတယ်အဓိကကတရုတ်ရဲ့အာရှပစိဖိတ်ဒေသလွှမ်းမိုးရေးကိုတံပြန်သူ့အနေနဲ့လှုပ်ရှားဖို့အတွက်ဘတ်ဂျက်တွေအဲ့လောက်ချပေးတယ်လို့လမ်းကြောင်းမျိုးတွေကိုစောင့်ပေးပြီးပြောသွားတယ်လို့ယူဆပါတယ်ဒါကြောင့်လဲအခုကအမေရိကန်ရဲ့ NDAA နဲ့ပတ်သက်တဲ့ရည်မှန်းချက်တွေကိုအကြောင်းပြုပြီးတော့တရုတ်နဲ့ရန်တိုက်ပေးဖို့ကြိုးစားတယ်
အဲ့တော့ဘာကြောင့်အခုလိုရန်တိုက်ချင်ရပါလဲလို့မေးရမှာဦးသန်းစိုးနိုင်ကဆက်ပြီး
စကားစအနေနဲ့တလျှောက်လို့မျှော်လင့်ချက်ထားပြီးတော့အာကိုခဲ့တဲ့တရုတ်ပြည်ကလည်းအခုကအမေရိကန်နဲ့တော်လီသဘောထားတူညီတာတွေတွေ့လာတယ်ဆိုတော့ကအာဆီယံဘုံသဘောတူချက်၅ချက်ကိုနှစ်ဖက်လုံးကသဘောတူထားကြတယ်နောက်တစ်ခုကဗမာပြည်ကုစားပြည်ရေးဥကြော်မှုထုံးကိစ္စမှာလည်းသူတို့နှစ်ယောက်ညှိနှိုင်းပြီးတော့အသိမှတ်ပြုထားတယ်ဆိုတော့အမေရိကန်နဲ့တရုတ်နဲ့နှီးဆက်ပြီးတော့ဗမာပြည်ပြဿနာကိုအတူတူရပ်ခံပြီးအကောင့်ထည့်ဖို့မယ်ဆိုရင်အခက်အခဲအတွက်ကတော့ပိုပြီးတော့ဆိုးရတဲ့နိုင်ငံတကာအကြတဲ့နဲ့ဂျုံရနိုင်တယ်ဒါကြောင့်မို့အခု ND နဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်ကြားထဲမှာဝင်ပြီးတော့ cloud ဆန်ကြည့်တာတတ်ရှုကြည့်တာပေါ့ဗျ
အခုလိုအချိန်မှာမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံနှစ်ခုကြားအခုလိုပထမဆုံးဝင်ကစားကြည့်တဲ့သဘောကအရင်တောက်လျှောက်ကျင့်သုံးလာတဲ့ဗမ်မလိုက်ချားနေနိုင်ငံကြားရေးဝါဒကနေစခွဲထွက်တဲ့သဘောထူးခြားတယ်လို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ